္ဂလာပါရှင် VO American အတန်ရဲ့2012ခုနှစ်အောက်တိုဘာလ17ရက်ကြာသပတေးနေ့မနက်ခင်းတိုးချဲ့အစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ line meter 24 kHz 11239 line meter 32 kHz 9325 line meter 40 kHz 9433တို့အပြင် line meter 190 kHz 1505တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ဒီတတိယပိုင်းတိုးချဲ့အစီအစဉ်မှာတော့မကြခင်မှာနားဆင်ရပဲတိုင်းရင်သတင်းလွှာတွေမှာတော့
အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ကော့ဘဇားခရင်အတွင်ကပန်းဝါမျိုးကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေဟာချီနာကတွားရောက်ကြည့်ရှုခဲ့ပါတယ်
။မကြခင်မှာနားဆင်ရမှာဖြစ်ပါတယ်။ကြာသပတေးနေ့မနက်ခင်းတိုင်းနားဆင်နေကြအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုလည်းနားဆင်ရဖို့ရှိပါတယ်။ရသစာအုပ်စင်ကဏ္ဍကိုလည်းနားဆင်ကြရမှာပါ။ဒီထဲကမှပါအရင်ဆုံးအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုထုတ်လွှင့်ပေးမှာပဲ။အမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းနှစ်ဦးဟာရွေးကောက်ပွဲမတိုင်ခင်မှာစကားစစ်ထိုးပွဲ၃ကြိမ်ကျင်းပကြမှာဖြစ်ပြီးတော့ပထမတစ်ကြိမ်မှာတော့ပြည်တွင်းစီးပွားရေးနဲ့အလုတ်ကင်ဖန်တီးရေးကျန်းမာရေးစောင့်ရှောက်မှုဆိုင်ရာကိစ္စတွေကိုအလေးထားပြောကြားခဲ့ပါတယ်။ရှေ့လာမယ့်အင်္ဂါနေ့မှာကျင်းပမယ့်ဒုတိယအကြိမ်မှာတော့ပြည်တွင်းရေးရာတွေတင်တာမကပဲနိုင်ငံသားရေးရာမူဝါဒပိုင်းကိုပါပြည်သက်ရဲ့မေးခွန်းတွေကိုအပြန်အလှန်ဖြေကြားကြမှာပါ။တတိယအကြိမ်မှာတော့ပြည်ပနိုင်ငံတကာရေးရာတွေကိုအထူးပြုဆွေးနွေးကြဖို့ရှိပါတယ်။စီးပွားရေးစီရေးအားတောင့်တင်းတဲ့အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာမှာလဲဩဇာအာဏာအကြီးဆုံးဖြစ်နေစေမို့နိုင်ငံတကာရေးရာကိစ္စရက်ဟာအမေရိကန်သမ္မတလောင်းတွေအတွက်အရေးပါတဲ့ကိစ္စတစ်ရက်လည်းဖြစ်နေတယ်ဆိုတဲ့အကြောင်းဒီတစ်ပတ်ရဲ့အမေရိကန်နိုင်ငံရေးမှာဦးတန်းလွင်ထွန်းကသုံးသပ်တင်ပြပေးထားပါတယ်ရှင်
မဆုမွန်ရေးပြီးခဲ့တဲ့ပတ်ကလုတ်ခဲ့တဲ့ဒီပထမအကြိမ်သမရလောင်းစကားစစ်ထိုးပွဲမှာတော့ပြည်တွင်းစီးပွားရေးနဲ့အလုတ်ကိုင်းကိစ္စကျမကြီးဆောင်ရှောက်မှုဆိုင်ရာအရေးစားတာတွေကိုပဲအဓိကထားပြီးအပြန်အလှန်ဆွေးနွေးသွားကြတယ်ခင်ဗျ
ဟုတ်ကဲ့ရှင်ဒီကိစ္စတွေအားလုံးမှာစိန်ခေါ်တဲ့သူ Republican သမ္မတလောင်း Mitt Romney ကအချက်အလက်တွေပိုင်ပိုင်နဲ့ဆွေးနွေးသွားနိုင်ခဲ့တယ်လို့လူအများကသုံးသပ်ကြပါတယ်ဒါပေမဲ့ဒီသမ္မတ Obama ကတော့စကားစစ်ထိုးပွဲမှာတိတ်ပြီးတော့လမိုင်းကတ်ခဲ့တဲ့ပုံမရဘူးလို့လည်းဆိုကြပါတယ
်စကားစစ်ထိုးပွဲပြီးပြီချင်းပဲအကဲခတ်တွေနဲ့လက်တွေ့ကြည့်ရှုနေသူတွေရဲ့မဲပေးစစ်တမ်းတွေအရမစ်ရော်မနီတာတယ်ဆိုပြီးယူဆခဲ့တဲ့သူက60ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့အတော်လေးပြပြတတဖြစ်ခဲ့တဲ့သဘောပါပဲသမ္မတအိုဘားမားဘက်ကတော့ဒါကိုသိပ်ပြီးတော့လက်မခံပါဘူးသမ္မတအနေနဲ့လက်တွေ့ကြကြအကောင်းဆုံးပြန်လည်ဆွေးနွေးနိုင်ခဲ့တယ်လို့ပဲဆိုပါတယ
်ဒါဆိုရင်နောက်ထပ်လုပ်မဲ့ဒီစကားစစ်ထိုးပွဲတွေမှာဘလို့နေမလဲဆိုတာကြည့်ကြရမှာပေါ့နော်ဒီရှေ့ဘက်အင်္ဂါနေ့ကြာရင်တော့ဒုတိယအကြိမ်လုပ်မယ်လို့စီစဉ်ထားတယ်မဟုတ်လားအဲ့ဒီမှာရောဘလို့အကြောင်းအရာတွေကိုသူတို့ဆွေးနွေးကြမှာလဲရှင
်ဟုတ်ကဲ့ဒီဒုတိယအကြိမ်စကားစစ်ထိုးပွဲကတော့တောင်ဟောမြို့နယ်ခမ်းမပုံစံဆွေးနွေးပွဲပါပြည်တွင်းရေးကိစ္စတွေကိုရောပြည်ပနိုင်ငံတကာရေးရာကိစ္စတွေကိုပါပြည်သက်ထဲကမိကုန်းတွေကိုအပြန်အလှန်ဖြေကြားကြရမှာပါတတိယအကြိမ်စကားစစ်ထိုးပွဲကြမှာပြည်ပနိုင်ငံတကာရေးရာတွေကိုအထူးပြုပြီးညှင်းခုံကြမယ်လို့ဆိုပါတယ
်ဒါပေမဲ့လည်းဒီနိုင်ငံရဲ့ချာမူဝါဒရေးရာတွေနဲ့ပတ်သက်ပြီးတော့ဒီအခုကတည်းကအပြန်အလှန်ထိုးနှက်မှုတွေစနေပြီမဟုတ်လားအထူးသဖြင့်ဒီအရှိအလဲပိုင်းဒေသရေးရာကိစ္စတွေနဲ့ပတ်သက်လို့ပေါ့
လီဗျားနိုင်ငံမှာအမေရိကန်ကောင်စီဝင်ယုံကိုတိုက်ခိုက်ခံခဲ့ရပြီးအမေရိကန်သံအမတ်ကြီးပါတေခဲ့ရတဲ့ဖြစ်ရပ်ဟာသမ္မတအိုဘားမားရဲ့မူဝါဒမှားယွင်းမှုကြောင့်လို့ရီပပ်ဘလီကန်သမ္မတလောင်းမစ်ရော်မနီကလက်ညှိုးထိုးနေပါတယ
် I want to be very clear the blame for the murder of our people in Libya and the attacks on our embassies in so many other countries lies solely with those who carried them out no one else but it is ourresponsibility and the responsibility of the president to use America's greatest power to shape history.
လီဗျားမှာအမေရိကန်ဝန်ထမ်းတွေအသက်ပြတ်ခံရတဲ့ကိစ္စနိုင်ငံအတော်များများမှာအမေရိကန်တန်ယုံတွေအထိုက်ခိုက်ခံရတဲ့ကိစ္စတွေကိုကြည့်မယ်ဆိုရင်ဘယ်သူမှတာဝန်ရှိတယ်လဲဆိုတာရှင်းပါတယ်။အမေရိကန်သမ္မတတယောက်ဟာအမေရိကန်ရဲ့ကြီးမားတဲ့ဩဇာအာဏာတွေကိုမှန်မှန်ကန်ကန်သုံးပြီးတမိုင်းကြောင်းကိုပဲ့ကင်နိုင်ဖို့လိုပါတယ်။ဖြစ်ရတည်းရဲ့နောက်ကိုပဲလိုက်ပြီးကြုံတလို့တွားနေဖို့မဟုတ်ပါဘူး။ဥဆောင်နိုင်ဖို့လိုပါတယ်။အရှေ့လေပိုင်းဒေသမှာဖြစ်ခဲ့တာတွေကိုကြည့်ရင်သမ္မတအိုဘားမားရဲ့ခြုံငင်းချက်တွေကိုတွေ့ရပါလိမ့်မယ်လို့မစ်ရော်မနီကထောက်ပြသွားတာပါ
။သမ္မတအိုဘားမားဘက်ကတော့ဒီထောက်ပြချက်ဟာမှားနေတယ်လို့ဆိုတာပါပဲ။အရင်သမ္မတဘီလ်ကလင်တန်လက်ထက်တုန်းကဒီနိုင်ငံသားရေးဝန်ကြီးလုပ်ခဲ့တဲ့မက်ဒရင်းအော့ဘရိုက်ကဆိုရင်မစ်ရော်မနီဟာအထူးသဖြင့်ဒီအရှေ့အလယ်ပိုင်းကိစ္စမှာနားလည်မှုမရှိတဲ့အပြင်ဘလို့ကင်တွေ့ရမလဲဆိုတာတောင်သိပုံမရဘူးလို့ဆိုပါတယ်
။ It's probably a speech that to those that are not totally into foreign policy sounds pretty good but I think it is really full of platitudes and free of substance, you know, peace through strength, clarity, resolve.
Mitt Romney ရဲ့မိကွန်းကိုကြည့်ရတာလဲနိုင်ငံသားရေးမူဝါဒအကြောင်းကိုကောင်းကောင်းနားမလည်တဲ့သူတယောက်ရဲ့မိကွန်းလို့ဖြစ်နေပါတယ်အဆင်မပါပဲလေလုံးထွားနေတာပါပြက်ပြက်သားသားလုပ်ရမယ်ဆုံးဖြတ်ချက်ပိုင်နိုင်ရမယ်အားသုံးပြီးတော့ငြိမ်းချမ်းရေးရယူရမယ်ဆိုတာတွေကတကယ်တမ်းမှာတော့ဒီနိုင်ငံသားရေးမူဝါဒရဲ့လို့မဟုတ်ပါဘူးလို့ Madeleine Albright ကပြောသွားတာပါ
ဒါမှအိုဘားမားလက်ထက်မှာအမေရိကန်တွေရဲ့အီရတ်စစ်ပွဲရပ်နိုင်ခဲ့တယ်။အယ်ခိုင်ဒါခေါင်းဆောင်အိုစမာဘင်လာဒင်ကိုတုတ်တင်နိုင်ခဲ့တယ်။အဲ့ဒါတွေကြောင့်အမေရိကန်ပြည်ထောင်စုဟာပိုပြီးစိတ်ချလုံခြုံမှုရှိလာတယ်ဆိုတဲ့အကြောင်းနဲ့လူထုစစ်တမ်းတွေအရဒါမှအိုဘားမားဟာအမျိုးသားလုံခြုံရေးကိစ္စတွေမှာပိုပြီးတာနေပါတယ်ဆိုတဲ့အကြောင်းကိုလည်းဒါမှအိုဘားမားဘက်ကနေထောက်ပြနေကြတယ်ခင်ဗျ။
ဒါပေမဲ့လည်းဒီအီရတ်မှာအမေရိကန်တပ်ဖွဲ့တွေရုတ်တရက်ရုတ်သိမ်းလိုက်လို့အီရတ်နိုင်ငံထဲမှာအကြမ်းဖက်မှုတွေပိုပြီးတော့များလာတယ်။ဒါအပြင်ဒီသမ္မတအိုဘားမားကအာဖဂန်နစ္စတန်မှာတပ်တွေရုတ်ရေးကိစ္စမှာလည်းနိုင်ငံရေးအမျက်ထုတ်ဖို့ကြိုးပမ်းနေတယ်လို့မစ်ရော်မနီကဆွတ်ဆွဲထားတယ်လေ
။ဟုတ်ကဲ့အမေရိကန်ပြည်ထောင်စုဟာစီးပွားရေးစစ်ရေးအင်အားတောင့်တင်းလာတဲ့အမျှနိုင်ငံတကာရေးရာတွေမှာလည်းဩဇာအာဏာအကြီးမားဆုံးဖြစ်နေစေဖြစ်တာမို့နောက်ထပ်တက်လာမယ့်သမ္မတကဘယ်လိုနိုင်ငံသားရေးမူဝါဒကျင့်သုံးလာမလဲဆိုတာကိုလူအများစိတ်ဝင်စားနေကြပါတယ်။နောက်တစ်ပတ်ဒီမှာတော့အရှိအာရှဒေသနဲ့ပတ်သက်လို့နိုင်ငံသားရေးမူဝါဒဘယ်လိုပုံစံမျိုးတွေရှိလာမလဲဆိုတော့ပေါ်ထွက်လာမယ်လို့ထင်ပါတယ်ခင်ဗျာ
ဦးတန်းလင်ထွန်းစီစဉ်တင်ဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာဖြစ်ပါတယ်ရှင်အခုတော့မမေငိမ့်စီစဉ်တင်ဆက်ပေးနေတဲ့ရသစာအုပ်စင်ကဏ္ဍနားဆင်ရဖို့အချိန်ရောက်လာပြီမို့နားဆင်ကြည့်ကြပါရှင်
တော်ရရှိများရှင်ဘယ်နေရာမှာမဆိုခေရဲ့ပြောင်းလဲတိုးတက်မှုဖြစ်စဉ်တွေအရအနုပညာပုံသဏ္ဍာန်အမျိုးအစားတွေလိုက်ပါပြောင်းလဲရစမြဲဖြစ်ပါတယ်မြမစာပေအနုပညာနေပေမှာဆိုရင်လဲကဗျာတွေဝိထုတွေကပုံသဏ္ဍာန်တွေရောအကြောင်းအရာတွေပါပြောင်းလဲဆန်းသစ်လာကြတာတွေ့ရပါတယ်အဲ့ဒီထဲမှာကျွန်မသတိထားမိရတာကလူငယ်စာရေးဆရာမြင့်မုံလွင်ပါမြင့်မုံလွင်ရဲ့ခန်းစားချက်ကိုဖော်ပြနိုင်တဲ့ဝိထုတွေကဗျာတွေတွေ့လာရတဲ့အချိန်မှာပဲခပပါလုံးကြီးဝိထုတွေထွက်လာတာလည်းတွေ့ရပါတယ်။ခုတစ်ပတ်ကျမပြောပြခြင်းနဲ့အရေးတကြီးကြီးဆိုတဲ့လုံးချင်းကိုတော့ဆိုင်ရေးဆရာကလုံးချင်းဝိထုငယ်လို့အမျိုးအစားသတ်မှတ်ပါတယ်။အဲ့ဒီအရေးတကြီးကြီးဆိုတဲ့လုံးချင်းဝိထုလေးကငါတို့စာပေကနေ2012ခုနှစ်ဧပြီလမှာထုတ်ဝေဖြန့်ချိခဲ့တာပါ။ဘယ်သူကဘယ်သူကိုအရေးတကြီးကြီးရှိနေတာပါလဲ။ရာထူးရာခံတစ်ခုမြင့်မြင့်မားမားရဖို့အရေးမတရားသဖြင့်နဲ့လက်ပေးပြီးကြံစီရတာသူတစ်ပါးကိုဖယ်ရှားပြီးတော့စ조사ခဲ့ရတာတွေအပြင်အဲ့ဒါလိုလုံနိုင်ဖို့အရေးငွေကြီးချမ်းသာပြီးပံ့ပိုးနိုင်တဲ့တစ်ချိန်တည်းမှာကိုယ့်ပေါ်ကိုလည်းနိုင်တဲ့စီးနှင်းရှိလာတဲ့မိမတယောက်ကိုလက်ထပ်ပေါင်းသင်းထားရတဲ့လူတယောက်သူ့နာမည်ကကျော်အောင်နဲ့သူ့ရဲ့အဲ့ဒီဘဝထဲမှာတိတ်ပြီးအချိုးမပြေလှတဲ့ဒါကလေးတယောက်နဲ့ကိုကိုငွေနဲ့ဝယ်ယူနိုင်တယ်ဆိုတဲ့အသည့်နဲ့မောက်မာနေတဲ့ရောက်ခမလေးရှိနေပါတယ်။အရာရှိဆိုတဲ့ယာဓုတစ်ခုကိုရဖို့အဲ့ဒါလိုဘဝမျိုးနဲ့ရင်းနှီးပြီးလဲယူရလောက်အောင်တန်ဖိုးရှိပါသလား။လောလောဆယ်မှာတော့ तू ပြဿနာပေါင်းစုံနဲ့ရင်ဆိုင်နေရပါတယ်။အဆိုးဆုံးကတော့ तू ကိုယ်တိုင်အပါအဝင်လူတကာရဲ့ပဂတိစိတ်ထဲကတရံတစ်ခုက तू ကိုအရေးအဖြစ်နဲ့ကိုထင်ပြနေတဲ့အဖြစ်ပါအဲ့ဒီအရေးတွေရဲ့ပဂတိစိတ်အခြေအနေကိုပြနေတဲ့မဟုတ်မဟုတ်လောက်ရတွေကိုသူမြင်နေရတာကသူ့အတွက်အကြီးဆုံးပြဿနာဖြစ်နေပါတယ်။တကယ်က
အရေးဆိုတာခန္ဓာကိုယ်လှုပ်ရှားသမျှနောက်ကနေလိုက်ပေါ်ရတဲ့ပုံရိပ်မဟုတ်လား။ဒါကိုပဲစဉ်းစားမရဖြစ်နေသည်။ဘာဖြစ်လို့သူမြင်နေရတဲ့အရေးတွေကတလွဲတကျော်ဖြစ်နေရတာလဲ။ဘာဖြစ်လို့သူ့အရေးကစိတ်ထဲကအတိုင်းပြုတ်မှုလောက်ကိုင်းနေရတာလဲ
။တကယ်တော့အဲ့ဒီအရေးတွေကစိတ်အရင်းတွေကိုအမှန်တိုင်းထင်ဟပြနေကြတာပဲဖြစ်ပါလေ သူ့အခြေအနေကတနေ့တဲ့တနေ့ဆိုးတဲ့ဆိုးလာပါတယ်ယုံကိစ္စတွေတဲ့ तू မဟုတ်တာလို့တမ냐 तू အရေးကဖောကောင်လို့လုပ်ပြီးတော့ तू ကိုကိုထင်ပြပြနေတာပါအ
ရေးတကြီးကြီးနဲ့ကိုအရေးကိုကိုပြန်ကြောက်နေရသည့်ဘဝသည်ဆိုးရွားလွန်းလာသည်အခြားသူများဤကပောက်တီကပောက်ချာအချိန်များကိုမြင်နေရသည်မှာလဲစိတ်မချမ်းသာပါမဖြစ်တော့ဒီတိုင်းလွတ်ထားရမဖြစ်တော့အခြေအနေမှာစိုးတဲ့တဲ့ဆိုးလာပြီ
အဲ့ဒီပြဿနာကြီးကိုသူ့ဇနီးကိုထုတ်ပြောပြတော့ပထမတော့မယုံပါဘူးနောက်တော့မှသူ့ဇနီးရဲ့အရေးကိုကြည့်ပြီးစိတ်ခံစားချက်တွေကိုလက်တွေပုံဖော်ပြောပြတော့မှလက်ခံသွားတာပါအဲ့ဒီခါမှာတော့ သူစနီးကိုယ်တိုင်းကဘေးရင်ဆရာတယောက်စီကိုခေါ်သွားခဲ့ပါတယ်ပူဆိုးသွားတာကသူ့နာမည်ကိုအလွဲခေါ်နေတဲ့ဘေးရင်ဆရာရဲ့အရေးကိုသူတွေ့တဲ့အချိန်မှာဘေးရင်ဆရာကသူစနီးရဲ့ပေါ်စိတ်မယိုးမသားကြံစည်နေတာကိုသိလိုက်ရတာပါပဲဒါနဲ့ပဲသူကဘေးရင်ဆရာရဲ့အရေးကိုကြည့်ပြီးဘေးရင်ဆရာသူတော်ကောင်းမဟုတ်ဘူးဆိုတာကိုပြောပြတခါဘေးရင်ဆရာကဒါကိုဒေါသဖြစ်နောက်ဆုံးမတော့
ဒေါသတကြီးနဲ့ဘေးရင်ဆရာခြံထဲမှာပြေးထွက်လိုက်သည်သူ့နောက်ကသူ့အရေးကတသားတည်းကပ်ပါလာသည်ကိုသတိထားမိသလိုသူဇနီးပါမလာသည်ကိုလည်းသတိထားမိသည်သူ့ခြေလှမ်းများကတော့ခက်သွက်သွက်ပြေးထွက်နေခဲ့သည
်သူဘယ်လောက်ထိအောင်ပြေးခဲ့ရပါသလဲရက်တွေလရွေချီးနေပါလိမ့်မယ်ဆိုင်ရေးဆရာမြေမုံတွင်ကတော့
ဘေးရင်ဆရာခြံထဲမှာထွက်ပြေးသည်သူ့အလုံးမှာထွက်ပြေးသည်မိသားစုဘဝမှာထွက်ပြေးသည်အရာရှိထိုင်ကုန်မှထွက်ပြေးသည်နေများညာများကိုကြော်ဖြတ်၍ထွက်ပြေးသည်အရိတ်ဆိုးအရိတ်ဆုတ်များတံမှလွတ်အောင်ပြေးသည်သို့သောအရိတ်ကတော့သူနှင့်အတူတူကပ်ပါနေစေသူ့ခြေဘဝနောက်၌သူ့အရိတ်ကတသားတည်းကပ်ပါလာသည်ဟုထင်ခဲ့မိတော်လဲအမှန်မှာသူသည်သာအရိတ်ပြေးရာနောက်မှတကောက်ကောက်လိုက်နေသူဖြစ်မှန်းမသိဖြစ်နေသည်သို့သောနောက်ကျသွားလိမ့်ပြီ
သူသိထားတာကအရိတ်ဆိုတာမျိုးကကိုနောက်ကိုလိုက်ရတာပါဒါပေမဲ့အခုကတော့အဲ့ဒီအရေးကိုပဲကြောက်လို့သူကပြေးရတော့အရေးနောက်ကိုကိုကပြန်လိုက်ရတယ်လို့ဖြစ်နေပါတယ်။သူ့အရေးကိုမမြင်ရအောင်နေရိတ်ထဲဖျားရိတ်ထဲမှာခိုးနေလည်းမထူးပါဘူး။တခြားသူတွေရဲ့ပကတိအရေးတွေကိုမြင်နေရလို့မဟုတ်အဲ့ဒီအရေးတွေကသူ့ကိုခြောက်လှန်ညာပါတယ်။ဒါပေမဲ့ဒီနေ့မှာတော့
ထိုကဲ့သို့သူမယီနိုင်သောနေ့သို့ရောက်ရှိလာသည်။သူမယီနိုင်သောအဖြစ်နှင့်ကြုံတွေ့လာသည်။သူမယီနိုင်သောသူကိုတွေ့မြင်လိုက်ရသည်။ထူခာ
သူရှိကိုအရေးမရှိတဲ့ကောင်မလေးတယောက်ရောက်လာပါတယ်။အဲ့ဒီကောင်မလေးကသူ့စိတ်ကိုထွင်းဖောက်သိနေပါတယ်။ကောင်မလေးကသူ့ကိုစူးစူးဆိုက်ဆိုက်ကြည့်ပြီးပြောပါတယ်။စိတ်နဲ့ကိုတသားတည်းကြအောင်ကြိုးစားပါ။ဒီလိုဆိုရင်အရေးကလည်းကိုနဲ့ထတ်တူထက်မြဖြစ်သွားလိမ့်မယ်။အရေးမဲကြီးလည်းရှိတော့မှမဟုတ်ဘူးတဲ့။ပြီးတော့ကောင်မလေးရပဲပြောပါသေးတယ်သိမခက်ပါဘူးအရန်ကြီးလည်းမလွယ်ပါဘူးစူးစမ်းကြည့်ပေါ့တဲ့သူစိတ်ထဲကောင်မလေးစီကနေအလင်းတစရသွားပါတယ
်ဟန်ဆောင်ဖုံးကွယ်ခြင်းမျိုးမရှိအောင်စူးစမ်းမီအရေးနှစ်ကိုတသားတည်းဖြစ်အောင်အားထုတ်မီနေရောင်အောက်တွင်ပင်တပလင်ချိတ်၍ထိုင်လိုက်မျက်စီကိုမှိတ်လိုက်သည်အရေးမဲများမြင်တွေ့ရမည်ကိုစိုးရွံ့ခြင်းကြောင့်မရခြင်းမဟုတ်ပြင်ပမှအညီကြီးများစိတ်အတွင်းသို့ဝင်မလာနိုင်ရန်မျက်ခုံတတိုင်းခက်လိုက်ခြင်းသာဖြစ်သည
်တေချာတွေးကြည့်မယ်ဆိုရင်စဉ်းစားဆင်ခြင်စရာပေးတဲ့စံတစ်တဲ့ဝိထုတဘုတ်ဖြစ်တာမဟုတ်လို့မျှဝေလိုက်ရတာပါရှင်ကျမမိငိမ့်ပါရှင်
မမေငယ်အစီအစဉ်တင်ဆက်ပေးခဲ့တဲ့ရတစာဥစဉ်ကဏ္ဍကိုနားဆင်ခဲ့ကြရတာပါ VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုနောက်ဆုံးနားဆင်ရမယ့်အစီအစဉ်ကတော့ Nature Data ကသတင်းတောက်တွေစုဆောင်းတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်နားဆင်ကြည့်ကြရအောင်ပါ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါပြန်နိုင်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွှာမှာနားဆင်ရမှာတွေကတော့အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ကော့ပဇားခရင်အတွင်ကပန်းဝါမျိုးကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ဟာချီနာကတွားရောက်ကြည့်ရှုခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းတာဆန်းရေကာတာတိဆောက်တော့မယ်ဆိုတာနဲ့ကယားပြည်နယ်ဘော်လခဲမြို့နယ်အတွင်ကရွာသစ်ရေကာတာတိဆောက်ရေးစီမံကိန်းကြောင့်ဒေသခံတွေနေနာမှုတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုစမ်းမိတ်နဲ့အတူတင်ဆက်သွားမှာပါ ဘင်္ဂလားဒေ့ရှ်နိုင်ငံမှာဗုဒ္ဓဘာသာအဆောက်အဦတွေနဲ့လူနေအိမ်တွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ Cosbazar ခရိုင်တွင်းကပန်းဝါမြို့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာချီနာကတနင်္လာနေ့မနက်ပိုင်းကသွားရောက်ကြည့်ရှုခဲ့ပါတယ်အဲ့ဒီလိုတွားရောက်အပြီးမှာဘာသာရေးအသင်းအဖွဲ့ကလူတွေဒေသခံတွေနဲ့တွေ့ဆုံတဲ့အခါပျက်စီးဆုံးရှုံးတဲ့ဗုဒ္ဓဘာသာအဆောက်အဦတွေနဲ့လူနေအိမ်တွေကိုပြန်လည်တည်ဆောက်ဖို့အတွက်အစိုးရကငွေကြေးထောက်ပံ့ပေးမယ်လို့ပြောဆိုခဲ့ပါတယ်စက်တင်ဘာလ29ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမှာဖြစ်ပွားခဲ့တဲ့စူပူအကြမ်းဖက်မှုမှာဗုဒ္ဓဘာသာဖုန်ကြီးကျောင်း20ကျော်မိရှို့ခံခဲ့ရပြီးဟိန္ဒူဘုရားကျောင်းတွေလူနေအိမ်တချို့နဲ့ဈေးဆိုင်တချို့လည်းဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်ဒီလိုလူနည်းစုဗုဒ္ဓဘာသာတွေအကြမ်းဖက်တိုက်ခတ်ခံခဲ့ရတဲ့နောက်မှာဗုဒ္ဓဘာသာဝင်တွေနေထိုင်နေတဲ့ဒေသတွေမှာလုံခြုံရေးကိုတိုးမြင့်ထားပေမဲ့နောက်ထပ်တိုက်ခတ်ခံရမှာစိုးရိမ်မှုတွေရှိနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ကဗုဒ္ဓဘာသာရခိုင်မိသားစုတချို့ရခိုင်ပြည်နယ်မောင်တောဖက်ကိုပြောင်းရွှေ့ခဲ့ကြပါတယ်အခုခါစံဖက်ရံမှာပါဝင်ခဲ့သူတချို့ကိုအာဏာပိုင်တွေကဖမ်းဆီးပြီးစစ်ဆေးမှုတွေပြုလုပ်နေပြီဖြစ်ပါတယ်
ရှမ်းပြည်နယ်တောင်ပိုင်းတန်လွန်မြစ်ပေါ်မှာရှီတတာဆောင်ရေကာတာရဲလက်စစ်စီမံကိန်းတည်ဆောက်ဖို့ China Three Gorges Project Development Corporation Company ဝန်ထမ်းတွေကနေကွန်ဆင်လေ့လာနေပြီလို့မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်အဖွဲ့တာဝန်ခံကိုဇက်ဆိုင်ကပြောပါတယ်တီတာဆောင်ရေကာတာစီမံကိန်းလှုပ်ဆောင်မဲ့အကြောင်းကိုရှမ်းပြည်နယ်ဝန်ကြီးချုပ်ဦးကျော်အောင်မြတ်ကနေပြောဝင်ပြောကြားခဲ့တယ်လို့ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဆိုင်းမောင်ကြီးကပြောပါတယ်တာဆောင်ရေကာတာစီမံကိန်းဟာအရှိတောင်အားရှမှာအကြီးဆုံးဖြစ်တယ်လို့ဒေတာအတွင်းထိခိုက်မှုများပြားနိုင်တယ်လို့မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်ဖွဲ့ကောင်းဆောင်တဦးဖြစ်သူကိုဇာဇာကပြောပါတယ်တာဆောင်ရေလက်စစ်စီမံကိန်းဆောက်လုပ်ရေးအတွက်အမေရိကန်ဒေါ်လာတန် 6,000 ကျော်ကုန်ကြမှာဖြစ်ပြီးစီမံကိန်းကနေလက်စစ်တအားပမာဏ 9,130 မီဂါဝတ်ထုတ်လုပ်နိုင်စွမ်းရှိတယ်လို့သိရပါတယ်
ကချင်လူလတ်ရေးအဖွဲ့ KNO ဟာကချင်ပြည်သူလူထုတွေရင်ဆိုင်နေရတဲ့မူရစေဝါစိုးကျိုးတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအကူအညီနဲ့အမြင့်ပြတ်တိုက်ဖြတ်ရေးမှာလက်တွဲကူညီသွားဖို့စ조사နေချိန်မှာအစိုးရဘက်ကလည်းမူရစေဝါရောင်းဝယ်သုံးစွဲသူတွေကိုပိတ်ဆိတ်တဲ့အရေးယူဖမ်းဆီးမှုတွေလှုပ်ဆောင်နေပါတယ်အစိုးရအထူးမူရစ်တွေနဲ့စစ်တပ်တွေကမြစ်ကြီးနားနဲ့တချို့နေရာတွေမှာရောင်းဝယ်သူတွေနဲ့သုံးစွဲသူတွေကိုစုံစမ်းစစ်ဆေးပြီးပြင်းပြင်းထန်ထန်ဖမ်းဆီးနေပေမဲ့ရွှေမော်တွေရှိတဲ့မြစ်ဆောင်အပတ်တွေမှာဆိုရင်လွတ်လပ်စွာရောင်းဝယ်နေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အခုလိုဖမ်းဆီးထားတဲ့သူတွေကို KIA နဲ့တိုက်ပွဲဖြစ်ပွားနေတဲ့နေရာတွေမှာရှေ့တန်းကိုပို့နေတဲ့တည်င်းတွေလည်းထွက်နေတဲ့အတွက်ဖမ်းဆီးခံထားရသူတွေရဲ့မိသားစုတွေကစိုးရိမ်ပူပန်နေကြပါတယ်နောက်ပြီးဝိုင်းမော်မြို့နယ်စတုံးဒေသမှာဆိုရင်အစိုးရကအခွန်ပေးဆောင်ကဘိန်းဆက်ပြိုးခွင့်ပြုထားတဲ့အတွက်အမြင့်ပြတ်တိုက်ဖြတ်ရေးမှာအခက်အခဲရှိနေတယ်လို့ဒေသခံတွေကပြောပါတယ်
ပဲခူးတိုင်းဒေသကြီးတောင်ငူမြို့ရှေ့ဘက်14မိုင်အကွာမှာတည်ဆောက်နေတဲ့တောက်ရိပ်ခတ်ရဲလက်စစ်စီမံကိန်းကိုရပ်တန့်ပေးဖို့ရာနဲ့ချီတဲ့ဒေသခံတွေကအခုလဆန်းပိုင်းတုန်းကနှစ်ကြိမ်မြောက်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီရဲလက်စစ်စီမံကိန်းကြောင့်အနီးပတ်ဝန်းကျင်ကရွာဆယ်ရွာထက်မနည်းရေလွှမ်းမိုးခံကမှာဖြစ်ပြီးလမ်းပန်းဆက်တွယ်ရေးနဲ့ဒေသထွက်ကုန်တည်ယူပို့ဆောင်ရေးမှထိခိုက်စေမှာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒီစီမံကိန်းဆောက်လုပ်မှုကိုမရက်တန့်ဘူးဆိုရင်တို့ဒေတာကနေမိုင်90ဝေးတဲ့နေပြည်တော်မြို့အထိခြေတက်ဆန္ဒပြသွားမယ်လို့ဒေတာခံရွာသားတွေကစီစဉ်နေကြပါတယ်မြန်မာနိုင်ငံအမတ်တလက်စစ်စွမ်းအားဝင်ကြီးဌာနရွှေစွမ်းအင်ကွန်မတီလီမက်တက်နဲ့တရုတ်နိုင်ငံကကုမ္ပဏီတွေပူးပေါင်းတည်ဆောက်နေတဲ့တောက်ရခိုက်ရာလက်စစ်စီမံကိန်းကနေနှစ်စဉ်ပြန်မြန်လက်စစ်တပ်အားကီလိုဝတ်နာရီတန်ပေါင်း604တန်ထုတ်လုပ်သွားမယ့်အကြောင်းကိုအစိုးရတည်င်းစာတွေမှာဖော်ပြထားပါတယ်
တနင်္သာရီတိုင်းနှမရှိတဲ့ထဝယ်မြစ်ထဲကသဲတွေကိုစင်ကာပူနဲ့စီးပွားရေးဖက်ဆက်လုပ်ကင်နေတဲ့ကုမ္ပဏီကလာပြီးစုပ်ယူနေလို့အခုဆိုရင်ကဘာပြိုကျမှုတွေဖြစ်နေပြီးသင်းမောတွေဝင်ထွက်သွားလာဖို့ခက်ခဲနေတယ်လို့ထဝယ်ဒေသခံတွေကပြောပါတယ်ထဝယ်မြစ်ရေထဲကသဲတွေကိုစင်ကာပူနိုင်ငံကိုတင်ပို့ဖို့အတွက်ကြော်ကြော်ဖြိုးကုမ္ပဏီကနေသင်းမောရှစ်စင်းနဲ့စတင်စုပ်ယူနေပြီလို့ထဝယ်မြို့ခံတူကပြောပါတယ်တရချောင်းမြို့နယ်ထဲကသဲတွေကိုစုပ်ယူမှုအခြေအနေနဲ့ပတ်သက်ဒီဒါခံတွေကိုအကြောင်းကြားအသိပေးခြင်းမရှိသလိုထိခိုက်နစ်နာမှုဖြစ်လာမဲ့စိုးကျိုးတွေအတွက်တစုံတရာချပြတာမျိုးတွေမရှိဘူးလို့ထဝယ်ဒေသခံတွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါကြားပြည်နယ်ပေါ်လခဲမြို့နယ်အတွင်းကဓာတ်အား600မီဂါဝတ်ထုတ်လုပ်မဲ့ရွာသစ်ရေကာတာတိဆောက်ရေးစီမံကိန်းကိုစတင်တော့မှာဖြစ်ပါတယ်ဒီရေကာတာစီမံကိန်းကြောင့်ဒေသခံတွေအနေနဲ့ဘလို့စိုးကျိုးတွေနဲ့တွေ့ကြုံနိုင်ပြီးဘလို့မျိုးနင်းနာမှုတွေရှိနေပါလဲဆိုတာကိုဒေလီထက်ကနေအခုလိုစူးစီးတင်ဆက်ထားပါရရှင်
ကရပီနေဂရင်းနီဒေတာမှာဆာလုံးမဲ့ရွာတင့်ရေကတာလက်စစ်တဲ့အားပေးဆက်ရုံပေါ်ပေါက်လာမဲ့ဆိုရင်ဒေတာခံတွေအဖို့ကောင်းကျူးတဲ့စူးကျူးတွေပူများနေမယ်လို့ဂရင်းနီလူမှုအတင်းဖွဲ့ဆက်ဆက်ဆောင်ရွက်ရေးကွန်ရက်အဖွဲ့ဝင်ကုတော်ရေပူကပြောပါတယ်။လော့ပီတာအတွေ့အကြုံအရဆိုလို့ရှိရင်အာမြေမြုံမိုက်လေးရှိတယ်လူတွေဖေရှားခါလေးရှိတယ်။နောက်လက်စစ်တတ်တိုင်အောက်တွေမှာအာမြေမြုံမိုက်လေးထ
င်တုံကမြန်မာစစ်တပ်ကနေစစ်ဆင်ရေးလုပ်တဲ့အချိန်မှာကတည်းကဒေသခံတွေထပ်ပြေးတုံ့ရှုံနေကြရပါတယ်ခုလိုရေကာတာစီမံကိန်းကြောင့်ပြန်လာမဲ့သူတွေအတွက်နေစရာအခက်အခဲနဲ့ကြုံတွေ့နေရတယ်လို့ခုတော်ရေပိုးကပြောပါတယ်
။ရွာပြောက်လဲဆိုတာခုအများစုဝဒုက္ခတစ္ဆခတွေမှာရောက်တယ်။အနောက်ဖက်ချပြည်တဲ့လူတွေရှိတယ်။စုစည်းရွာတွေမှာရောက်နေတဲ့လူရှိတယ်။တတဲ့နိုင်ငံအစီအစဉ်နိုင်ငံခြားတွေရောက်တဲ့လူတွေလည်းရှိတယ်။အဲ့ဒါဖြစ်ရင်ဘယ်နှပြနေကြမလဲအဲ့ဒီလူတွေ
။ဒီရွာတည်ရကတာစီမံကိန်းကိုတည်ဆောက်ဖို့တန်တန်ယူနန် United Hydropower Development ဆိုတဲ့တရုတ်ရေအားလက်စစ်ထုတ်လုပ်ရေးကုမ္ပဏီနဲ့မြန်မာအစိုးရတို့ကနေ2010ဇန်နဝါရီလကသဘောတူညီမှုစာချုပ်ချုပ်ဆိုခဲ့ပြီးဖြစ်ပါတယ်။ဒီကသာစီမံကိန်းတွေကိုတည်တည်ကြကြသူတည်တနာလှုပ်ဆောင်ပြီးမှလှုပ်ဆောင်တဲ့လို့မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်အဖွဲ့တာဝန်ခံကိုစဆိုင်ကပြောပါတယ်
။ဒီစီမံကိန်းမလုပ်ခင်မှာဒေသလူထုတွေပါဝင်ပူးပေါင်းဆောင်ရွက်မှုတွေရှိရမယ်ပေါ့နော်။ပါဝင်ပူးပေါင်းဆောင်ရွက်မှုတွေရှိပြီးမှဒီကသာစီမံကိန်းကြောင့်ဖြစ်ပေါ်လာမဲ့တဘာပါဝင်ပြည်ဆိုးကျွမ်းမှုရောလူထုအတိုင်းအတိုင်းဆိုးကျွမ်းမှုမျက်နှာမှုတွေရောပေါ့နော်။နောက်ကျမှရေးဆိုးကျွမ်းမှုတွေရောနော်။အဲ့ဒါတွေတိတိကျကျဒုတိယဒုတိယတနာလုပ်ရမယ်ပေါ့နော
်။ရတရေကသာစီမံကိန်းကြောင့်ဒေတာခန့်တွေရဲ့အိမ်ယာချမ်းမြေတွေရေလွမ်းသွားနိုင်ပြီးလူအခွင့်အရေးချိုးဖောက်မှုတွေအပြင်လက်စစ်တအားပေးလိုင်းတစ်လျှောက်ကမြေမြုပ်မိုင်းတွေရဲ့အန္တရာယ်ကိုဒေတာခန့်တွေကနေစိုးရိမ်နေရတဲ့အခြေအနေမှာရှိနေပါတယ်ရှင်
။ဆက်ပြီးတော့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကိုယ်စားလှယ်အဖွဲ့တွေကမြန်မာနိုင်ငံပေါ်အမေရိကန်အစိုးရထားတဲ့မူဝါဒတွေအပေါ်လေ့လာဖို့အမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပါတယ်။ဒီခီးစဉ်မှာ UNFC အဖွဲ့တွေနဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်တွေတိတ်ဆုံရမှာဘာတွေတင်ပြခဲ့ပါသလဲဆိုတာတွေကိုဆိုင်းမွန်းကနေ UNFC တွဲဖက်အတွင်းရေးမှူးဘုံမူကြီးခွန်အုပ်ကကိုဆက်သွယ်မေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်တွေကိုကြားကြရမှာပါရှင်
။ဟုတ်ကဲ့ဘုံမူကြီးခွန်အုပ်ကခင်ဗျာ UNFC အဖွဲ့ရဲ့ကိုယ်စားလှယ်တွေကနေအမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့တယ်လို့ကြားသိရတယ်။အဲ့ဒီခီးစဉ်ရဲ့ရည်ရွယ်ချက်လေးတိပြစေခင်ဗျာ
။အဓိကကတော့အမေရိကန်နိုင်ငံဆိုင်ရာဌာနကိုတွားဖို့နောက်တခါအမေရိကန်မှာရှိတဲ့စစ်လက်တာတွေကွန်ဂရက်မန်တွေနဲ့တွေ့နေဘလို့တွေ့ဖို့ပေါ့။အမေရိကန်ပေါ်လစီကပတ်သက်ပြီးတော့စစ်လေးတိုင်ပင်မှုပေါ့အဲ့ဒါတွားကြတာ
။ Ethnic Nationalities Council ကနေဆုံးဖြတ်ထားတဲ့ငြိမ်းချမ်းရေးလမ်းပြမြေပုံ6ချက်ကိုဆွေးနွေးဖြစ်တယ်လားခင်ဗျာ
။အချို့တင်တော်တဲ့နေရာမှာတော့တင်ပြချက်ဆွေးနွေးတာရှိပါတယ်။ဒါပေမဲ့အဲ့ဒါအဓိကတော့မဟုတ်ဘူး။အဓိကကတော့အမေရိကန်ကနေပြီးတော့ရုပ်သိမ်းပေးမဲ့ဟိုဒီစီဝါရေးပေးဖို့မှုတွေနဲ့ပတ်သက်ပြီးတော့ဘာတိုင်မနာပေါ့ရုပ်သိမ်းတဲ့ပုံစံဘယ်လိုလဲဘယ်ကိစ္စတွေရုပ်သိမ်းမလဲဒီလက်ရှိအခြေအနေကိုဘယ်လိုပုံပတ်လဲပေါ့အဲ့ဒါကိုပါတော့ကျွန်တော်တို့ပြောပြီးတော့တင်ပြတာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီတွေ့ဆုံမှုမှာဘုံမူကြီးတို့အနေနဲ့ကရောပါကိုဦးတည်ပြီးဆွေးနွေးတင်ပြခဲ့တာလေခင်ဗျာ
ဘုံမာပြီးမှာရှိနေသေးတဲ့လက်လက်ไก่တိုက်ပွဲတွေလူခွေချိုးပေါက်တာတွေနောက်ပြီးတော့လူသားချင်းစာနာထောက်ထားတဲ့အဆောက်အဦတွေပေးဖို့လိုတဲ့ဟာတွေအဲ့ဒီကိစ္စတွေအပေါ်မှာတော့ကျွန်တော်တို့ဆက်သွင်းစဉ်းစားနေတာပေါ့အဲ့ဒီအခြေခံတွေကိုကြည့်ပြီးတော့မှစီဝါရေးပိတ်ဆို့မှုတွေဘယ်လောက်ဆက်ထွင်းနေလဲဆိုတာကိုလည်းလည်းပုံသတ်တဲ့လည်းလည်းကျွန်တော်ကသင်ပြတာပေးတံပေးစနစ်ပုံမျိုးပါလားအဲ့ဒါမျိုးအပြောတော့ကျွန်တော်သင်ပြခဲ့တ
ာဟုတ်ဒီခေစင်ကအောင်မြင်တယ်လို့ဆိုနိုင်ပါလားခင်ဗျာ
အာဒီနေရာတော့ကျွန်တော်တို့အောင်မြင်တယ်လို့ဆိုနိုင်တယ်ဟိုပါပေါ့ကျွန်တော်ဆက်ခိုင်းလို့တော့ဒီအမေရိကန်ဘောတာကတော့ပြင်မခွာပါဘူးသူတို့ကသူတို့လုပ်ဆရာရှိတာသူတို့လုပ်မှာပဲသူတို့ရဲ့အစီအစဉ်တိုင်းသူတို့ပြောတာတော့ရှိတာပေါ့ဥပမာဒီပိတ်ဆို့မှုတွေဖွင့်မယ်ဆိုရင်ပိတ်တော့လည်းသူတို့ပိတ်တာပေါ့ဥပဒေနဲ့အခုသူတို့ဥပဒေပြုပြီးတော့ဖွင့်မယ်ဆိုလည်းဖြစ်နိုင်တာပေါ့တိုးတော်လည်းပဲသူတို့ပြောတာကဖွင့်တာမဖွင့်တာဆိုတော့တော့အမပေးဘူး
စက်တင်ဘာလကုန်ပိုင်းမှာအမေရိကန်ပြည်ထောင်စုခီးစင်ကိုတွားရောက်ခဲ့တဲ့ UNFC အဖွဲ့ရဲ့ကိုယ်စားလှယ်တွေကတော့ကရင်မျိုးသားအစည်းရုံဒုတိယဥက္ကဋ္ဌဒေးဗစ်ဒါကဘောပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥက္ကဋ္ဌဘုံမူကြီးခွန်အုပ်ကရှမ်းပြည်ဒုတက်ရေးပါတီကဘုံမူကြီးစုံနိုင်မောင်ရိုင်းနဲ့ကချင်ပြည်လူ့လရေးတပ်မတော်ကပိုကြီးလက်အောင်တို့ပါဝင်ပါတယ်ခင်ဗျာ
အခ ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
ဗုဒ္ဓဘာသာအဆောက်အဦတွေနဲ့လူနေအိမ်တွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ဘင်္ဂလားဒက်ရှ်နိုင်ငံ Cross Bazaar ခရိုင်တွင်းကပန်းဝါမြို့ကိုဘင်္ဂလားဒက်ရှ်ဝန်ကြီးချုပ်ရှိခါချီနာကတွားရောက်ကြည့်ရှုခဲ့ပြီးပျက်စီးဆုံးရှုံးသွားတဲ့ဗုဒ္ဓဘာသာအဆောက်အဦတွေနဲ့လူနေအိမ်တွေကိုပြန်လည်တည်ဆောက်ဖို့အစိုးရကငွေကြေးထောက်ပံ့ပေးမယ်လို့ပြောဆိုခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းတန်လွင်မြစ်ပေါ်မှာရှိတဲ့တာဆန်းရေကတာရေအားလျက်စစ်စီမံကိန်းတည်ဆောက်ဖို့ China 3 George Project Development Corporation CTGPDC ကုမ္ပဏီဝန်ထမ်းတွေကနေကွင်းစင်လေ့လာနေပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဒါကတော့ Nature Data သတင်းတောက်တွေတင်ဆက်ပေးခဲ့တဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။ VOA American အတန်းကနေအခုထုတ်လွှင့်ပေးနေတဲ့2022ခုနှစ်အောက်တိုဘာလ17ရက်ကြာသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုမနက်7:00ကနေ9:00အထိလိုင်းဒိုမီတာ16 kHz 10.83 လိုင်းဒိုမီတာ19 kHz 15.115လိုင်းဒိုမီတာ24 kHz 12.123နဲ့ဒီနေ့တင်းနဲ့တုံညာတို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကြာသာရင်းနဲ့ညနေပိုင်းမှာနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့သုတဆုံလေအမေရိကန်တခွင်နဲ့အမေရိကန်3အင်္ဂလိပ်သင်ငန်းစာအရှေတို့ဖြစ်ပါတယ်။စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါမယ်ရှင်။
ရုရှားနိုင်ငံမော်စကိုမြို့ကနေပြီးတော့ဆီးရီးယားနိုင်ငံဒမတ်စကတ်စ်မြို့စီကိုပြန်တန်းသွားတဲ့ဆီးရီးယားခီးသည်တင်လေယာဉ်ဟာတူရကီလေကြောင်းပိုင်နယ်ထဲဝင်ရောက်လာစဉ်မှာဒီတူရကီကနေပြီးတော့အတင်းအကျပ်ဆင်းခိုင်းခဲ့ပြီးတော့စစ်ဆေးရှာဖွေခဲ့တာမှာတရားမဝင်ကုန်ပစ္စည်းတွေကိုသိမ်းဆည်းရမိတယ်လို့တူရကီကပြောပါတယ်။နိုင်ငံကလေကြောင်းပြန်တန်းမှုဆိုင်ရာဥပဒေကိုချိုးဖောက်တဲ့ပစ္စည်းတွေကိုအန်ကာရာမြို့တော်ဆမ်ဘိုကလေစိတ်မှာတာဝန်ရှိသူတွေကဖမ်းဆီးရမိတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးအာမတ်ဒေဗိုဒူဂလူးကပြောပါတယ်။တူရကီ NTV ရုပ်မြင်သံကြားဌာနရဲ့သတင်းထုတ်ပြန်ချက်အရဖမ်းမိတဲ့ပစ္စည်းတွေထဲမှာမစ်ဆိုင်းဒုံးလက်နက်ရဲ့အစိတ်အပိုင်းတွေပါဝင်တယ်လို့ပြောပါတယ်။ Syria လေကြောင်း Airbus A320 လေယာဉ်ပေါ်မှာခီးသည်30ကျော်ပါလာခဲ့ပြီးတော့လေယာဉ်အမှုရန်တွေနဲ့ခီးသည်တွေကို Syria မြို့တော်စီကိုခီးဆက်ခွင့်ပြုမှာဖြစ်ပေမဲ့လေယာဉ်ပေါ်ပါလာတဲ့ပစ္စည်းတွေကိုတော့သိမ်းဆည်းထားမှာဖြစ်တယ်လို့တူရကီနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ပါကစ္စတန်နိုင်ငံမှာအမျိုးသမီးတွေရဲ့ပညာသင်ကြားပိုင်ခွင့်နဲ့ပတ်သက်လို့ပုံမှန်လင်းလင်းပြောဆိုတဲ့14နှစ်အရွယ်အကြောင်းသူလေးကိုတနက်နေ့ပြစ်ခတ်ခဲ့တဲ့တာလီဘန်တနက်သမားဘသူဘဝဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ပြီးဖြစ်လို့မကြခင်မှာပဲဖမ်းဆီးနိုင်တော့မယ်လို့ပါကစ္စတန်ပြည်ထရေးဝန်ကြီးကပြောပါတယ်။ Paris ပြင်သစ်နိုင်ငံ Paris မြို့တော်ရဲ့ဒီဆင်ကျင်ဘုံရပ်ကွက်တစ်ခုကပိတ်ထားတဲ့ကားပါကင်တစ်ခုထဲမှာဘုံလုတဲ့ပစ္စည်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်အကြမ်းဖက်သမားလို့တန်တရားရှိတဲ့အဖွဲ့တစ်ခုကိုပြင်သစ်ရဲတပ်ဖွဲ့ကနောက်ထပ်24နာရီတိုးပြီးတော့ဖမ်းဆီးလိုက်ပါတယ်။ Islam အစိုးရတွေလို့ဒီတန်တရားရှိထားတဲ့12ယောက်ကိုစုံစမ်းစစ်ဆေးမှုကနေပြီးတော့ထူးထူးခြားခြားတိလာရတာတွေရှိတဲ့အတွက်ကြောင့်မို့လို့သူတို့ကိုထတ်တိုးပြီးတော့ဖမ်းဆီးထားတာဖြစ်တယ်လို့ Paris မြို့ကအစိုးရရှိနေ François Molland ကသတင်းတောက်တွေကိုပုံတစ်ခုနဲ့မှပြောခဲ့ပါတယ်။အမေရိကန်အာကာသစူးစမ်းရေးသိပ္ပံ NASA အတွက်ထောက်ပံ့ပေးပစ္စည်းတွေတန်ချိန်ဝက်ကိုတင်ဆောင်သွားတဲ့ဒီပုဂ္ဂလိကပိုင်းလေယာဉ်ဟာကမ္ဘာ့ဘက်လမ်းကြောင်းထဲမှာလှည့်ပတ်နေတဲ့အပြည်ပြည်ဆိုင်ရာအာကာသစခန်းစီကိုအအောင်မြင်မြင်နဲ့ရောက်သွားပြီဖြစ်ပါတယ်။ပုဂ္ဂလိကပိုင်း SpaceX ကုမ္ပဏီရဲ့နဂါးလို့အဓိပ္ပာယ်ရတဲ့ Dragon အာကာသယာဉ်ကိုအာကာသစခန်းကအာကာသယာဉ်မှုတွေကဗုဒ္ဓဟူးနေ့အစောပိုင်းတုန်းကဆက်ရုပ်လက်တံကြီးတွေကိုတုံးပြီးတော့ဖမ်းဆုပ်နိုင်ခဲ့ပါတယ်ရှင်။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဝိုင်းရှော်တာဖြစ်ပါတယ်ကျွန်မကတော့မဆုမွန်ပါကြာသာပတင်းနေ့မနေ့ခင်း6နာရီကနေ8နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 11965တို့ကနေအသံလွှင့်ပေးနေပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.